ရခိုင်ပြည်နယ်တွင်းကနေကြားသောကင်းစခန်းသုံးခုတိုက်ခိုက်ခံရတဲ့ကိစ္စပေါ်အထူးစိုးရိမ်ပူပန်မိကြောင်းနဲ့ဒီကိစ္စကိုပွင့်လင်းမြင်သာစွာနဲ့ဥပဒေကြောင်းအရကင်တွယ်ဖြေရှင်းသွားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျေးနမ်ဘီယာကတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်ကချင်၊ကရင်နဲ့ရှမ်းပြည်နယ်ဒေသတွေအတွင်းတိုက်ပွဲတွေပြန်လည်ဖြစ်ပေါ်လာနေတဲ့ကိစ္စကိုလည်းအထူးစိုးရိမ်မိကြောင်းမစ္စတာနမ်ဘီယာကပြောကြားပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်။
မြန်မာအစိုးရနေကြာဆောင်တပ်ဖွဲ့ဌာနချုပ်နဲ့ကုတ်ကဲမှုအောက်မှာရှိတဲ့မောင်တော်မြို့နယ်အတွင်းကခင်းစခန်း၃ခုကိုအော်တိုဘားလ၉ရက်နေ့ညကအကြမ်းဖက်စီးနင်းတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အပေါ်အမေရိကန်အစိုးရအနေနဲ့ပြစ်တင်ရှုတ်ချလိုက်ပြီးအခုလိုဖြစ်သွားတဲ့အပေါ်အထူးစိုးရိမ်ပူပန်ကြောင်းနိုင်ငံခြားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာပြောခွင့်ရအမျိုးသမီးကတီနာအာဒမ်စ်ကပြောပါတယ်
The U.S. government condemns the attacks on the three border posts in northern Rakhine State on October 9. We have been in contact with the government about the attacks. We continue to monitor
the attacks. We continue to monitor the attacks. We continue to monitor the attacks. We continue to monitor the attacks. The attacks are not the same as the Myanmar and American attacks. The attacks are not the same as the Myanmar and American attacks. The attacks are not the same as the Myanmar and American attacks. The attacks are not the same as the Myanmar ဖီယာကိုတိတိကျကျထင်သာမြင်သာနဲ့တရားဥပဒေအရစုံစမ်းစစ်ဆေးပြီးတိုက်ခိုက်မှုကျူးလွန်သူတွေကိုတိတိကျကျအရေးယူဖို့လဲတိုက်တွန်းပါလေ။ချိန်ထဲမှာပဲလူအခွင့်အရေးအခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာဖို့လဲမေတ္တာရပ်ခံတယ်လို့နောက်ထပ်အကြမ်းဖက်မှုတွေမှာဖြစ်ပွားစေဖို့အုပ်စုအားလုံးတို့အနေနဲ့ထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လဲတိုက်တွန်းပါလေ။ရခိုင်ပြည်နယ်ပဋိပက္ခဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းရမှာမြန်မာအစိုးရနဲ့အမေရိကန်ကဆက်လက်ကူညီဆောင်ရွက်သွားမှာလဲဖြစ်ပါလေ။
ဒီကိစ္စကိုပွင့်လင်းမြင်သာစွာအသေးချာစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အတွက်လည်းမြန်မာအစိုးရကိုတောင်းဆိုထားကြောင်းကတီနာအာဒမ်စ်ကပြောပါတယ
် We have been in contact with the government to urge that the situation be fully and transparently investigated and that the rights and safety of all people in the area are protected.
ဒီပြေကိုတိရရောက်နေထင်သာမြင်သာရှိစွာစုံစမ်းစစ်ဆေးဖို့ပြင်အဲ့ဒီဒေသရှိလူတွေရဲ့အခွင့်အရေးတွေနဲ့ဘေးအန္တရာယ်ကင်းရှင်းရေးအတွက်ကာကွယ်စောင့်ရှောက်ပေးဖို့ကိုလည်းကျမတို့တိုက်တွန်းပါတယ်အခြေအနေကိုနိနိကကစောင့်ကြည့်နေပြီးရခိုင်ပြည်နယ်တွင်အုပ်စုအလုံးတို့ကိုကိုစားပြုတဲ့ဒေသခံအဖွဲ့အစည်းတွေနဲ့လည်းဆက်သွယ်ခဲ့ပြီးတိုက်ခိုက်မှုအတွင်းနဲ့နောက်ဆက်တွဲဖြစ်ရတွေနဲ့ပတ်သက်လို့ဖြစ်ရမှန်ကိုသိရှိနိုင်ဖို့လည်းကြိုးပမ်းနေပါတယ်။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရားဝင်စုံစမ်းစစ်ဆေးပြီးနောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပွားရလေအောင်အုပ်စုအလုံးတို့အနေနဲ့ထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လည်းတိုက်တွန်းပါတယ်။
ရခိုင်ပြည်နယ်အတွင်းနေကြားဆောင်ကင်းစခန်း၃ခုကိုအမည်မသိလက်နက်ကိုင်အုပ်စုတွေရဲ့ဝင်ရောက်တိုက်ခတ်ခြင်းခံရရတဲ့အပေါ်အထူးစိုးရိမ်မိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျေးနမ်ဘီယာကအော်တိုဘားလ၁၇ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အယ်ရီကာနီကိုဟာအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရအမျိုးသမီးဖြစ်ပါတယ်။သူကမစ္စတာနမ်ဘီယာရဲ့ကြေညာချက်ကိုအခုလိုဖတ်ပြပါတယ်
။ He expressed his deep concern at the violent attacks by unidentified individuals and groups against border guards and security forces on October 9th and the resulting fighting which has caused
အမည်မသိလူတွေနဲ့အုပ်စုတွေကနေကြားဆောင်တပ်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်ကိုအောက်တိုဘာလ10ရက်နေ့ကညာတွင်ချင်းတိုက်ခိုက်မှုနဲ့နောက်ဆက်တွဲတိုက်ခိုက်မှုတွေကြောင့်မလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့နေရာ3ခုမှာတပ်ဖွဲ့ဝင်တွေအပြင်ဒေသခံအရက်သားတွေပါတေဆုံးတဲ့အတွက်လွန်စွာစိုးရိမ်ကင်းဖြစ်တဲ့အကြောင်းအထူးအကြံပေးပုဂ္ဂိုလ်မစ္စတာနမ်ဘီယာကထုတ်ပြန်ပါတယ်။ဒါကြောင့်ဒေသခံအရက်ဖက်လူအဖွဲ့အစည်းတွေအနေနဲ့အတက်နိုင်ဆုံးထိန်းသိမ်းတိမ်ရှိကြပြီးတော့ဘာသာကြအုပ်စုတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်ခြင်းမပြုကြဘူး။အခြေအနေပိုဆိုးဝါးလာအောင်မလုပ်ကြဖို့လည်းတိုက်တွန်းပါတယ်။လုံခြုံရေးတပ်တွေအနေနဲ့မြ мян ထက်ထက်နဲ့ဥပဒေအရဒီကိစ္စကိုတုံ့ပြန်ဖို့လိုအပ်တာကိုအထူးအကြံပေးအနေနဲ့နားလေသဘောပေါက်ပြီမဲ့တစ်ချိန်တည်းမှာပဲတတိထားကင်တွယ်ပြီးအပြစ်မဲ့အရက်သားတွေတိတ်ဆုံးမှုအင်ယာပစ္စည်းတွေဖျက်ဆီးခံရမှုဒေသခံတွေအပေါ်နှောက်ယှက်ဟန်တားမှုတွေကိုရှောင်ကျဉ်ဖို့လဲအထူးအကြံပေးပုဂ္ဂိုလ်ကတိုက်တွန်းပါတယ
်မောင်တော်မြို့နယ်အတွင်းကကြေးရွာတချို့ကိုတပ်မတော်ကဝင်ရောက်ရှင်းလင်းစဉ်အကြမ်းဖက်သမားလေးဦးကိုဖမ်းဆီးရမိထားကြောင်းဖမ်းဆီးထားသူတချို့ရဲ့ပုံနဲ့တကွမြမအလင်းသတင်းစာမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မောင်တော်ဘူတိတောင်နဲ့ရသေတောင်မြို့နယ်တွေအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေမှာနေသိရှိနိုင်ဖို့အတွက်နဲ့တည်ငြိမ်အေးချမ်းမှုရှိရေးရှင်းလင်းပြောကြားဖို့အတွက်အော်တိုဘာလ17ရက်နေ့ကနေ14ရက်နေ့အထိရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာအော်တိုဘာလ17ရက်နေ့ကပြည်နယ်ဝန်ကြီးချုပ်နဲ့အဖွဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေဗုဒ္ဓဘာသာဆရာတော်တန်ဃာတော်တွေအစ္စလာမ်ဘာသာရေးအဖွဲ့တွေစစ်တွေမျိုးကမြို့မိမျိုးဖားတွေဌာနဆိုင်ရာကဝန်ထမ်းတွေနဲ့ တိကြစီတွေ့ဆုံဆွေးနွေးခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းကနေကြားဆောင်စခန်း၃ခုတက်ခတ်ခံရမှုအတွင်းကြာဆုံးခဲ့ရသူတွေရဲ့မိသားစုတွေအတွက်ဥရောပသမ္မတအနေနဲ့ဝန်ထဲကြောင်းနဲ့ဒီကိစ္စကိုတရားဥပဒေနဲ့အညီဆောင်ရွက်ဖို့အတွက်တိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ပါတယ်။အလားတူပဲနိုင်ငံတကာမှာရှိနေကြတဲ့ရိုဟင်ဂျာအဖွဲ့အစည်းတွေကလည်းရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်နေတဲ့အတွက်စိုးရိမ်ပူပန်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့သလိုအကြမ်းဖက်မှုတွေရပ်တန့်ရေးအတွက်လည်းနိုင်ငံတကာအစိုးရတွေထံတောင်းဆိုဆန္ဒပြသွားမယ်လို့ပြောပါတယ်။